ပြည်ပရောက်ကမ္ဘောဒီးယားတိုက်ခံခေါင်းဆောင်ဆမ်ရင်းစီကိုပြည်ဝင်ခွင့်မပေးဘဲတားမြစ်ထားတာကိုပြန်ရုပ်သိမ်းလိုက်ပြီးလို့ကမ္ဘောဒီးယားဆွေရထိတ်တန်းအရာရှိသူကပြောလိုက်ပါတယ်။တိုက်ခံခေါင်းဆောင်ဆမ်ရင်းစီအနေနဲ့ကမ္ဘောဒီးယားနိုင်ငံကိုပြန်လာမယ်ဆိုရင်တာမန်ပြည်သူတယောက်အနေနဲ့ပြန်လာနိုင်ကြောင်းဒါပေမဲ့သူ့အနေနဲ့တရားဥပဒေတိုင်ရင်ဆိုင်သွားမှာဖြစ်တယ်လို့ကမ္ဘောဒီးယားပြည်ထရေးဝန်ကြီးလည်းဖြစ်ဒုတိယဝန်ကြီးချုပ်လည်းဖြစ်တဲ့စာခိုင်းကပြောလိုက်ပါတယ်။ဆမ်ရင်းစီကကမ္ဘောဒီးယားနိုင်ငံကိုပြန်ဖို့အတွက်ပြင်သစ်နိုင်ငံကနေမလေးရှားနိုင်ငံခွာလာလမ်ပူမြို့ကိုဒီနေ့မှရောက်ရှိလာခဲ့ပြီးတော့အဲ့ဒီအချိန်မှာပဲကမ္ဘောဒီးယားပြည်ထရေးဝန်ကြီးစာခိုင်းကသူ့ရဲ့ Facebook ကနေအခုလိုပြောကြားလိုက်တာဖြစ်ပါတယ်။အခုချိန်ထိတော့ကမ္ဘောဒီးယားအစိုးရကတရားခံရင်းစီနဲ့သူ့ရဲ့ဒီလုပ်ဖော်ကင်ပတ်တွေကိုတိုင်းပြည်ထဲဝင်ခွင့်မပေးဘူးလို့တားမြစ်ထားတာမရှိကြောင်းပြည်ထရေးဝန်ကြီးစာခိုင်းကပြောပါတယ်။ဆမ်ရင်းစီနဲ့တခြားတိုက်ခံခေါင်းဆောင်တွေဟာဒီနေ့နိုဘာ9ရက်နေ့မှာကြောက်တဲ့ကမ္ဘောဒီးယားနိုင်ငံရဲ့လွတ်လပ်ရေးနေ့မှာကမ္ဘောဒီးယားကိုပြန်ဖို့အတွက်အချိန်တော်ကြာခဲ့ကအကြေပေးထားတာပါ။ရင်းစီကတော့ကမ္ဘောဒီးယားဝန်ကြီးဟွန်ဆန်နေနဲ့သူ့ကိုတိုင်းပြည်ထဲဝင်လို့မရအောင်လုပ်နေပေမဲ့လည်းသူ့ဘက်ကတော့ပြန်ဖို့ဆုံးဖြတ်ထားကြောင်းဒါပေမဲ့လာမယ့်အင်္ဂါနေ့မှာမလေးရှားပါလီမန်ကလာဖို့ဖိတ်ခေါ်ထားတယ်လို့တရင်တော့တွေကိုမလေးရှားနိုင်ငံကိုရောက်ချိန်မှာပဲပြောကြားခဲ့ပါတယ်။ဒါကြောင့်မူလကပြန်ဖို့တတ်မှတ်ထားတဲ့ဒီနေ့မှာတော့ပြန်နိုင်မဲ့အနေအထားမရှိပါဘူး။ကမ္ဘောဒီးယားအစိုးရကရင်းစီကိုပြစ်မှုတွေတော်များများနဲ့ပြစ်ရှိကြောင်းဆုံးဖြတ်ပြီးထောင်နဲ့ချမှတ်ထားသလိုနောက်ထပ်ပြစ်မှုတွေတော်များများနဲ့လည်းစိုးချက်တွေတင်ထားပါရယ်။တိုက်ခန့်ကောင်းဆောင်ရင်းစီကတော့သူ့ကိုအဲ့လိုမျိုးလှုပ်တာဟာနိုင်ငံရေးရွယ်ချက်နဲ့လှုပ်တာဖြစ်တယ်ဆိုပြီးတော့တုံ့ပြန်ထားပါရယ်ခင်ဗျာ။